မြန်မာလူခွင့်ရေးပေါ်နှစ်ပေါင်းများစွာစောင့်ကြည့်လေ့လာခဲ့တဲ့ HRW အဖွဲ့အနေနဲ့လက်ရှိလူခွင့်ရေးအခြေအနေကိုကိုယ်တိုင်သွားတွေ့ကြည့်တော့ဘယ်လိုတွေ့ကြရလဲလို့ HRW အဖွဲ့ရဲ့အာရှတိုက်ဆိုင်ရာလက်ထောက်ညွှန်ကြားမှု Mr. Phil Robertson ကိုမေးကြည့်တော့သူက
Our assessment was that there are elements and people within the government are who are more serious about human rights and there are others who are still seeing the world through a sort of more traditional view.
ကျွန်တော်လေ့လာရသလောက်အစိုးရအရာရှိတွေထဲမှာလူခွင့်ရေးနဲ့ပတ်သက်လို့စိုးရိမ်ပြီးထိန်းသိမ်းလိုတဲ့ပုံစံတွေရှိသလိုတချို့ကလည်းပြည်ပဆက်ဖက်မှုဖြစ်လာမှာတို့တချို့ချာအာဏာထိပါလာမှာတို့ဆိုတဲ့အတွေးဟောင်းတွေအတိုင်းလူခွင့်ရေးဆိုတာကိုညှင်းပယ်နေတဲ့ပုံစံတွေလည်းရှိနေတာတွေ့ရတဲ့အတွက်အခုပြုပြင်ပြောင်းလဲရေးမှာအစိုးရအတွင်းရောထွေးနေတာတွေ့ရပါသေးတယ်လို့ပြောလိုက်တာပါ။ဒါဆိုရင်အရင်စစ်အစိုးရနဲ့အခုအစိုးရကြားမတူညီတာတွေကဘာတွေလဲလို့မေးကြည့်တော့ Mr. Robertson က
So, you know, as I said, it's mixed. It's still a work in progress. Our view is that there has been progress in a number of areas, for instance, like in political prisoners.
ဟုတ်ကဲ့ကျွန်တော်ပြောခဲ့သလိုပါပဲ။အစိုးရထဲမှာလူခွင့်ရေးလိုလားသူနဲ့ညှင်းပယ်နေသေးသူဆိုပြီးရောနေပါသေးတယ်။ဒါပေမဲ့မြန်မာနိုင်ငံမှာအရင်ကတည်းကစာရင်လူခွင့်တိုးတက်မှုတွေရှိနေပါတယ်။အရင်ကနိုင်ငံရေးကျင်းသား2000ကျော်ရှိခဲ့ရာကနေအခုတော့တော်တော်များများလွတ်မြောက်သွားပြီးအ ਨੇ ချင်းပဲကျန်ပါတော့တယ်။ကျန်နေတဲ့နိုင်ငံရေးကျင်းသားတွေနဲ့ပတ်သက်လို့လည်းစည်းရင်းရှင်ပေးပါဆက်ပြီးလှုပ်ပေးဖို့ဆောင်ရွက်မယ်လို့အစိုးရကပြောပါတယ်။ရခိုင်ပြည်နယ်မှာလည်းတိုးတက်မှုတချို့ရှိပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့တော့အထူးစိုးရိမ်စရာဖြစ်နေရပါသေးတယ်။2012ခုနှစ်ကဖြစ်ခဲ့တဲ့ဖြစ်ရပ်တွေအတွက်လူသားဖြစ်တည်မှုဆန့်ကျင်တဲ့ရာဇဝတ်မှုမျိုးမျိုးဆိုတာကိုလည်းတရားဥပဒေအရစစ်ဆေးပြီးကျူးလွန်သူတွေကိုအရေးယူဖို့လိုပါသေးတယ်လို့ပြောသွားတာပါလူခွင့်ရေးဖော်ဆောင်မှုမြန်မာစိုးရစီကကတိစကားတစ်ခုခုရခဲ့ပါလားလို့မေးကြည့်တော့ Mr. Robertson က
We got the promise of continued dialogue. We got a promise of continued engagement that they valued our inputs, they valued our views. We have a number of pieces of homework that we have to do now.
ကျွန်တော်တို့စက်ပြီးညီနိုင်ဆောင်ရွက်တော့ကတိစကားရခဲ့ပါလေ။ဒီအတွက်ကျွန်တော်တို့ဘက်ကအသေးစိတ်ပြင်ဆင်ရမယ်။အဲ့ဒါတွေကတော့ကြံနေတဲ့နိုင်ငံရေးကျင်းသားတွေဘာကြောင့်လှုပ်ပေးသင့်တယ်ဆိုတဲ့ကိစ္စအခုနောက်ပိုင်းဖိနှိပ်မှုပုံစံတင်တဲ့ပေါ်ထွက်လာတဲ့လွတ်လပ်စွာစုဝေးခွင့်နဲ့ဆန္ဒပြခွင့်ကိုထိန်းချုပ်ထားတဲ့ပုံမှန်78ကိုပြင်ဆင်ဖို့ကိစ္စဒါအပြင်လူခွင့်ရနဲ့ပတ်သက်လို့ဖိနှိပ်ချုပ်ချယ်ရာရောက်နေတဲ့ဥပဒေတွေကိုပူးပေါင်းပြင်ဆင်ကြဖို့ကိစ္စတွေဖြစ်ပါတယ်။အဲ့ဒါကတော့ဒီမြန်မာနိုင်ငံမှာလက်ရှိအသက်ဝင်နေသေးတဲ့ဥပဒေတွေထဲမှာပြည်ထောင်စုလက်ထက်ကပြဋ္ဌာန်းခဲ့တာတွေဖြစ်သလိုစစ်စုကလက်ထက်မှာပြဋ္ဌာန်းခဲ့တာတွေလည်းဖြစ်ပါတယ်။အဲ့ဒီဥပဒေတွေကိုလူခွင့်ရစံချိန်စံညွှန်းနဲ့ညီအောင်လေ့လာပြီးပြင်ဆင်တဲ့အပြင်ပယ်ဖြတ်တဲ့တာပယ်ဖြတ်ဖို့ပူးပေါင်းဆောင်ရွက်မယ်ကိစ္စပါလို့ပြောသွားတာပါ။ဆက်လက်ပြီးအခုရက်ပိုင်းတွင်သမရဦးသိန်းစိန်ကပြည်ထောင်စုလွှတ်တော်နာယကစီကိုပေးပို့လိုက်တဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ရဲ့အဆိုပြုချက်ဥပဒေတွေနဲ့ပတ်သက်လို့လူခွင့်ရရှုတော့ကနေဘယ်လိုပြောနိုင်မလဲဆိုတော့
We have spoken out on the issue of the marriage law which would restrict the rights of different persons from different religious beliefs marrying. This would be a human rights disaster for Burma. This would be a major major
But when you have ဘာသာဝင်နှုတ်ဦးကြလက်ထပ်ထိမ်းရမှုနဲ့ပတ်သက်ပြီးထိန်းချုပ်တဲ့ဥပဒေပြဋ္ဌာန်းလိုက်မယ်ဆိုရင်တိုင်းရင်းသားတွေကြားမှာတင်းမာမှုတွေဖြစ်လာနိုင်ပါတယ်။မြန်မာပြည်သူတွေအနေနဲ့အနာဂတ်မှာလူခွင့်ရမရှိတဲ့ဘေးထိုးကတဲ့တွေဖြစ်သွားပါလိမ့်မယ်။အမျိုးသမီးတွေလည်းအကြီးအကျယ်လူခွင့်ချူပေါက်ခံရမှာမျိုးဖြစ်တဲ့အတွက်ဒါဟာစိတ်ကူးစိတ်တန်းကောင်းမဟုတ်ပါဘူးဒီဥပဒေတွေထဲမှာတလင်တမယစနစ်ဆိုတာကတော့ဘာသာမခြားလူမျိုးမခြားနိုင်ငံသားတိုင်းအတွက်ဖြစ်တဲ့ကိစ္စပါလို့ပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာလူခွင့်အပြည့်အဝရှိဖို့တာဝန်အရှိဆုံးကပြည်သူလားအစိုးရလားလို့မေးကြည့်တော့မစ္စတာရောဘတ်ဆန်က
Let's be clear the government has the duty to maintain peace and social tranquility and order right this is what governments dodo. They provide
a ရှင်းဆုံးပြောရမယ်ဆိုရင်အစိုးရမှာတောင်းအရှိဆုံးပါပဲငြိမ်းချမ်းမှုနဲ့လူမှုရေးကိုလိုက်လျောညှိထွေအောင်တက်မှတ်ပေးရမှာဖြစ်ပါတယ်နိုင်ငံသားတိုင်းခွဲခြားဆက်ဆံခံရမှုမရှိဘဲဥပဒေအရဒဏ်သူအခွင့်အရေးရအောင်စိတ်ရောကိုယ်ပါအခြေခံကြကြလုံခြုံမှုရှိတဲ့ဘဝမျိုးတွေဖြစ်အောင်အခွင့်အရေးချိုးဖောက်မခံရအောင်ဆောင်ရွက်ပေးရမှာဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်ခင်ဗျာ